စီရိတ်ပဋိပက္ခတွေတင်းမာနေစေရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်သည်မော်ကိုရခိုင်တိုင်းသားလက်နက်ကင်တပ်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလွယကိုပြေးနေကြရတယ်လို့လုံခြုံရေးအတွက်လည်းအထူးစိုးရိမ်နေကြရတယ်လို့မြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။စစ်ဘေးကြောင့်ပြေးနေရတဲ့စစ်ရှောင်ပြည်သူတွေအပြင်အေးလက်နက်ကင်ဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အဖမ်းခံရမှာကိုစိုးရိမ်လို့ပြေးနေရသူတွေကပို့ပြီးတော့များပြီးတော့ဒုက္ခတွေဥယေက9000 3000ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါတယ်။နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြင့်နာမှာမြန်မာတပ်မတော်ရဲ့ရေတပ်စစ်သည်မော်တွေကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနယ်မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီမ
ရှိတာပေါ့ကြောင်နဲ့ဒီကောင်းချင်းကြည့်ရကြားမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီနေဒီကသံတော်သားတွေရှိသားတွေကပေါ့တော်ကိုတစ်ဖွဲ့အဲဒီကောင်းချင်းတစ်ဖွဲ့အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။နောက်ရွာသားတွေကတော့အဲ့မှာစစ်တပ်လာပြီးရှင်တစ်ခုခုများလိမ့်တယ်မလားလိမ့်ကြလက်ကြတို့ဖမ်းတာရှိကြတို့အဲ့လိုလိမ့်မလားဆိုပြီးတော့တော်တော်များများကတော့တော်တယ်မှာမနေခဲ့နဲ့တခြားမြေရှာရွာတွေရှိသေးလို့ရှိရသေးတယ်သွားရတယ်တချို့လည်းဒီလိုလုံငန်းခွင့်ရှိရတယ်ဝင်းတွေသွားတော့ပြင်းချောင်နေရတယ်သူရွာကိုလာပြီးစခန်းချနေတော့အစိုးရကြောင်းကြမှုတွေတော့သူတို့မှရှိနေကြတာပေါ့နော်
အခုလိုမျိုးအစိုးရစစ်ရေးရင်နေနှစ်ရက်ဆက်တိုက်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့ကျန်တဲ့ရခိုင်ပြည်နယ်တွင်းကရသေးတောင်ဘူးသီးတောင်မြအုပ်ဘတ်တွေမှာလည်းတိုက်ပွဲတွေကဖြစ်နေစေစီးရဲတင်းမာမှုတွေကဖြစ်နေလို့တောင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ရာနေရာတွေကနေဘေးလွရာကိုအသက်လူတိမ်းရှောင်နေကြရတယ်လို့အေးရခိုင်တိုင်းရင်းသားလက်နက်ကင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကားမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ
်။ဟုတ်ကဲ့ဖြစ်ပေါ်ကြည့်လာပြီဆိုရင်တော့အဓိကဒုက္ခရောက်ကြတာကတော့ကြားရွာသားတွေပေါ့နော်။အဲဒီလိုကဟိုဒီလိုလဲကြောက်ရစံတော်လဲကြောက်ရခုနေရာမှာဖြစ်ပေါ်ကြည့်ရင်လဲစံတော်ကဝင်ပြီးတော့ဖမ်းရှိရလို့ဆူဆူရလို့ရိတ်ထိတာရှိတော့ဟောအဲ့ဒီဖြစ်ပေါ်ကြည့်မှာကိုလဲကြောက်နေရတဲ့သဘောတွေရှိတယ်။ပြီးတော့အဲ့ကြောပြောရွာနာမှာတိုက်ပွဲရှိပြီဆိုရင်တော့တက်ကလာပြီးတော့သူတို့ဒုက္ခပြင်းနေဆိုရဲအတိတ်ကြုံလည်းရှိရဲအဲ့လိုလည်းစိုးရင်ကြောက်ကြမှုရှိရဲဖြစ်လဲဖြစ်ခဲ့ပြီးတော့သူတို့ကအဲ့ဒါကိုကြောက်ပြီးတော့ရွာနာမှာတိုက်ပွဲရှိတယ်ဆိုရင်တော့ပြီးရွာရကိုသူတို့ရှောင်ပြတာပေါ့နော်ကိုရမှာမနေရဘူးအဲ့လိုရုပ်တဲ့ခါမှာရှင်နာရှင်ကြီးကပဲဒီဒုက္ခတွေစကားတွေဖွင့်ပြီးတော့ဟောလာတဲ့အဲ့ဒီကိုကုညီကြရတဲ့အခြေအနေများပါတယ်။နိုင်ငံတကာကူညီရတယ်။အကန့်တရှိရယ်။ဒီနယ်အစိုးရရောင်းချောကူညီရတဲ့အကန့်တရှိရယ်။တကယ်တော့ဒုက္ခတွေ9000 6000ကိုကူညီဖို့ဆိုတာပြည်တော်မလို့ရဘူး။အဲ့ဒီထဲမှာ internet line ပြိတ်ကြတဲ့အခါမှာတကယ်အဖြစ်အမှန်တွေကိုလည်းနိုင်ငံကပြဘာကရောက်ပြီးခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာလာကျော်တဲ့ကိုကာရှုမှုမှောင်ချတဲ့သဘောမျိုးတွေရှိပါတယ်။အဲ့ဒါကြောင့်နိုင်ငံတော်ကဟောဒါတွေကိုကူညီဖို့လိုတယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာနော်
။လက်တလုံးမှာတော့စစ်ဘေးအပြင်ဖမ်းဆီးချုံနှောင်ခြင်းအနေရည်နောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်မဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်သုံးရည်နဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးရှောင်ပြည်သူပေါင်းက9000 3000ကျော်သွားပြီလို့ဒုက္ခသည်တွေကိုကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံအာရေးစီကကိုဇော်ဇော်ထွန်းကပြောပါတယ
်။အခုနောက်ဆုံးကတော့ဒီကြောက်ပြုတ်ဘက်မှာရောနောက်ပြီးတော့မှဒီအမ်းမျိုးနေတချို့ကြည့်ရတယ်မှာနေပဲဒီဒုက္ခတွေကြီးလာနေတယ်ပေါ့နော်။အဲနောက်တစ်ခါကျတော့အချောင်းဝမှာရှိတဲ့ရေတပြည့်ကိုအေကတက်လိုက်တဲ့ခါကျတော့အဲ့ဒီနားတပိုက်မှာရှိတဲ့ကြည့်ရတဲ့ကကြောက်ပြန်ပြီးတော့မှဆုံးဖြတ်နေရတာပေါ့နော်။ဆိုတော့အခုတော့ဆီမှာကဘလို့ဖြစ်နေလဲဆိုတော့ခုချပဲမှုတွေလည်းမရောက်ကြတော့ဘူးပေါ့လေနော်။အခုတပြင်းအစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာဖွင့်ပြီးတာရောဟိုလာရောက်ပြီးမရှိတော့ဘူးပေါ့။ဒီဒုက္ခတွေကဒုက္ခကြီးဖြစ်ပြလာတဲ့ခါကျတော့ဘယ်လိုမှခုံလို့ရနေရမရှိချင်နေတယ်။အခုဆိုလို့ရှိရင်ညသွားဖြစ်ကနေရတော့ဖြစ်လို့နေကြတယ်။ အဲစနေခါကျတော့လည်းပဲမမသဘက်ကူညီမှုရဲ့မရှိတဲ့ခါကျတော့စိတ္တလေးကိုစနေကြနေရပေါ့နော်အဲ့လိုတော့အခြေအနေဖြစ်နေပါတယ်အဲစီရင်ချင်းနဲ့ကောက်ခွင့်ရတာလည်းနည်းနည်းခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်မင်းထားတဲ့အားကတော့အကူဆိုလို့ရှိရင်ကျွန်တော်တို့9000နဲ့3000ဝန်းကျင်တော့ရှိပါလိမ့်မယ်မှာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကူညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်ဒါပေမဲ့လည်းပယ်ချခံရတဲ့အတွက်လွှတ်တော်အနေနဲ့ပြည်သူ့အတန်းပြည်သူ့အခက်အခဲကိုတင်ပြခွင့်မရတဲ့အခြေအနေဖြစ်နေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်
မဆုမွန်ပြောပြပြီးခဲ့တာပါရှင်